ယူကရိန်းမှာရဲသားတွေကိုတပ်ဖြတ်မှုအပေါ်အိန္ဒိယနိုင်ငံကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါဟာဖြင့်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုအပေါ်အိန္ဒိယကပထမဆုံးအကြိမ်လူသေရှင်ကြားပြစ်တင်ဝေဖန်လိုက်တာဖြစ်ပေမဲ့ရုရှားဟာအိန္ဒိယရဲ့အရေးပါတဲ့စီးပွားရေးမိတ်ဖက်နိုင်ငံတစ်ခုအဖြစ်ဆက်ရှိနေပါတယ်လို့လည်းပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အပေါ်ရုရှားရဲ့မဟာမိတ်နိုင်ငံတစ်ခုအဖြစ်နှစ်ပေါင်းများစွာရပ်တည်လာတဲ့အိန္ဒိယနိုင်ငံဟာအမေရိကန်ရဲ့မဟာမိတ်တွေကအပြင်းထန်ဖိအားပေးနေတဲ့ကြားမှာပဲပြစ်တင်ဝေဖန်မှုရှောင်နေကြတာပါ။ဘူချာမြို့မှာတပ်ဖြတ်မှုတွေပေါ်အပြင်းထန်ပြစ်တင်ရှုတ်ချပါတယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးစူဘရမန်ယမ်ဂျိုင်ရှန်ကာကလွှတ်တော်မှာဒီကနေ့ပြောပါတယ်။ဒီဖြစ်ဟာတိတ်ကိုဆိုးရွားတဲ့ကိစ္စဖြစ်ပြီးဒီကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုနေကြတာကိုထောက်ခံပါတယ်လို့ဝန်ကြီးဂျိုင်ရှန်ကာကဆိုပါတယ်။ခီးဖ်မြို့တော်ဤကဘူချာမြို့ကိုသိမ်းပိုက်ထားချိန်တွင်ရုရှားတပ်ဖွဲ့တွေကအရသာ300ကျော်ကိုတပ်ဖြတ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။ဘူချာမြို့မှာအရသာတွေကိုတပ်ဖြတ်ခဲ့တဲ့ဆိုတဲ့သတင်းဟာတိတ်ကိုထိတ်လန့်တုန်လှုပ်ဖွယ်ပါပဲလို့ဆိုပြီးကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးမှာအိန္ဒိယနိုင်ငံကပြစ်တင်ရှုတ်ချခဲ့ပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးကအခုလိုပြောတာပါ။ရုရှားကိုပြစ်တင်ရှုတ်ချတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုအိန္ဒိယနိုင်ငံကထောက်ခံမဲ့မပြေပဲကြားနေခဲ့ပါတယ်။